လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ရမယ်ဆိုတဲ့အနာဂတ်အမြင်နဲ့ဒေသရင်းမှာပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေပို့ပြီးတော့များလာတယ်လို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေသဆိုင်ရာအကြီးအကျယ်ဆုံးလုံခြုံရေးဆိုင်ရာဆွေးနွေးပွဲကြီးဖြစ်တဲ့ Shangri-La Dialogue ဆွေးနွေးပွဲကြီးမှာ Pacific ဒေသမှာဒီ American ရဲ့ဦးဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့ကာကွယ်ရေးဝန်ကြီး Austin ကဒီကနေ့မင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်
။ So our shared goals are clear.To deter aggression and to deepen the rules and norms that promote prosperity.
ရန်စကျူးကျော်မှုတွေကိုတားဆီးဖို့တာယာဝါပြောစီဖို့နဲ့ပဋိပက္ခတွေကိုကာကွယ်နိုင်မဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေပုံမှန်ခိုင်မာအောင်လုပ်ရမယ်ဆိုတဲ့ဘုံရည်မှန်းချက်တွေရှိထားကြတဲ့အတိုင်းအရှေ့တရုတ်ပင်လယ်ကနေတောင်တရုတ်ပင်လယ်အိန္ဒိယသမုဒ္ဒရာအထိအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအစီအစဉ်တွေလက်ချက်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Austin ကပြောကြားသွားပါတယ်။တရုတ်ရဲ့စီးပွားရေးစည်းရေးချက်ထွင်မှုရုရှားရဲ့စီးရေးအရဝင်ရောက်ကျူးကျော်မှုတွေလို့ပထဝီနိုင်ငံရေးမှာတင်းမာမှုတွေတိုးနေချိန်မှာပဲနိုင်ငံတကာမဟာဗျူဟာလေးလာရေးတက်သည့်ပညာရှင်များအဖွဲ့ IISS ကစီစဉ်တဲ့ Shangri-La Dialogue နှစ်ပတ်လည်ဆွေးနွေးပွဲကြီးကိုကျင်းပနေတာပါ Indo-Pacific ဒေသမှာဩဇာညောင်းနိုင်မှုအတွက် American ရောတရုတ်ကပါစူးစမ်းနေကြတာပါဒီဆွေးနွေးပွဲကြီးအတွင်းမှာတရုတ်ကကွယ်ရေးဝင်ကြီး Lee Sang-phoo နဲ့တွေ့ဆုံဖို့အတွက် American ဘက်ကကန့်လန့်တာကိုတရုတ်ကငြင်းဆန်ခဲ့တာနဲ့ပတ်သက်လို့လည်း American ကကွယ်ရေးဝင်ကြီးကပဋိပက္ခတွေကိုရှောင်ရှားနိုင်ဖို့ဆွေးနွေးမှုတွေလိုအပ်တယ်လို့သတိပေးပြီးတော့စည်ရေးဆိုင်ရာပြဿနာတွေကင်တွယ်ဖြေရှင်းနိုင်အောင်ထိတွေ့ဆက်ဆံဖို့အတွက်တရုတ်ဘက်ကမလိုလားတဲ့အပေါ်မှာအင်ပတမဆွေးနွေးတယ်လို့ပြောကြားခဲ့ပါတယ်။အခုလိုဝင်ကြီး Austin မင်ကွန်းနဲ့မှပြောကြားခဲ့တာကိုတရုတ်စစ်တပ်ကတော့ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။တရုတ် American စစ်ဘက်ဆက်ဆံရေးတိုးတက်ဖို့အရေးကြီးတယ်ဆိုတာတရုတ်ဘက်ကအလေးထားကြောင်းလက်ရှိမှာတော့နှစ်ဖက်စစ်တပ်ခတ်ခဲတဲ့အခြေအနေတွေကြုံနေပြီးတော့ American ဘက်မှလုံးဝတာဝန်ရှိတယ်လို့ဒုတိယဗိုလ်ချုပ်ကြီးချင်းချန်ဖိုင်ကစင်ကာပူမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားသွားပါတယ်။တောက်ချာနေတော့ကတော့အမေရိကန်ဝန်ကြီး Lloyd Austin နဲ့တရုတ်ဝန်ကြီး Lee Sang-phoo တို့ဆွေးနွေးပွဲတစ်ခုမှာမျက်နှာချင်းဆိုင်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။နှစ်ယောက်ကြားထက်တဲ့ဝင်ဝင်ဆွေးနွေးတာမျိုးတော့မရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တရုတ်ကပိုင်ဆိုင်တယ်လို့ပြောနေတဲ့ထိုင်ဝမ်ကျွန်းကိစ္စနဲ့တောင်ကျုပ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စတွေကြောင့်အမေရိကန်နဲ့တရုတ်ကြားမှာဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဆုံးအခြေအနေကိုရောက်နေတာဖြစ်ပါတယ်။